အရသာအစိုးရလက်ထက်မှာနိုင်ငံရေးလှုပ်ရှားမှုကြောင့်လက်ရှိဖမ်းဆီးထိန်းသိမ်းခံရသူပေါင်း300နီးပါးရှိနေပြီးပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းမှာ90ကျော်ဖမ်းခံခဲ့ရတယ်လို့ AAPP နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းကထုတ်ပြန်လိုက်ပါတယ်။ဖမ်းဆီးခံရသူအများစုဟာစစ်ရေးပြိပခတွေဖြစ်နေတဲ့ဒေသကတိုင်းရင်းသားတွေဖြစ်ပြီးမတရားအသင်းဆက်သွယ်မှုပုံမှန်တွေနဲ့ဖမ်းခံနေရတာပါ။အခုလိုနိုင်ငံရေးအကျဉ်းသားတွေရှိနေသေးတာပဲဖြတ်သင့်ပြင်ဆင်သင့်စီစစ်တဲ့ပုံမှန်တွေရှိနေသေးတာကြောင့်ဒီအရသာအစိုးရနဲ့လွှတ်တော်အနေနဲ့ဒါကိုအလေးထားဆွေးနွေးဆောင်ရွက်တဲ့လို့လည်းတိုက်တွန်းပါတယ်မတ်စုမောင်ကအသေးစိတ်ပြောပြမှာပါရှင
်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အရသာအစိုးရလက်ထက်မှာ2018ခုနှစ်ဖေဖော်ဝါရီလကုန်အထိမြန်မာနိုင်ငံတဝန်းမှာနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ဖမ်းဆီးထိန်းသိမ်းခံထားရသူပေါင်းက292ဦးအထိရှိနေပါတယ်အဲ့ဒီထဲကမှထောင်နှံကြခံရပြီးအကျဉ်းကြခံနေရသူပေါင်းက86ဦးရှိပြီးတော့ထောင်ထဲမှာအထိမ့်သိမ်းခံထားရပြီးတရားရင်ဆိုင်နေရသူပေါင်းက85ဦးအထိရှိနေတာဖြစ်ပါတယ်။121ဦးကတော့ထောင်ပြင်ပကနေတရားရင်ဆိုင်နေရတဲ့အခြေအနေဖြစ်တဲ့အကြောင်းမြန်မာနိုင်ငံတွင်းကနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ဖမ်းဆီးထိန်းသိမ်းခံထားရသူတွေရဲ့နောက်ဆုံးအခြေအနေကိုနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းအတွေ့အမှုကိုတိတ်နိုင်ကအခုလိုပြောပြပါဗျ။ဒီန
ိုင်ငံရေးလှုပ်ရှားမှုပေါ့ဒီအဲ့ဒါညပတ်သက်ပြီးတော့ဖမ်းဆီးရလေတရားစွဲတာလေးကအခုနောက်ပိုင်းမှာလည်းရော့မနေသေးတာကိုကျွန်တော်တွေ့ရတယ်။လူသမားလေးနဲ့လက်သမားလေးကဒီအများစုဖမ်းဆီးဖြစ်ခြင်းခံနေရတာဖြစ်တယ်။ထူးခြားချက်အနေနဲ့ကတော့တိုင်းသားလေးပေါ့။ကချင်ပြည်နယ်မှာအခုပမောထောင်မှာရှိတာပေါ့။ဟိုဒီ49ဦးကအစုလိုက်ကြေကြေဖမ်းဆီးခံရတယ်။ပြီးခဲ့လ90ဦးကဆိုလို့ရှိရင်ဒီလူစိတ်ရနေပြီးတော့အစုလိုက်အပြောလိုက်ဖမ်းဆီးခံရတယ်ရှိတယ
်။ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းမှာတော့လူ90ကျော်ဖမ်းခံခဲ့ရပြီးထူးခြားချက်အနေနဲ့ကတော့ဒီဖမ်းခံခဲ့ရတဲ့90ဟာဒေသခံတိုင်းရင်းသားတွေဖြစ်ပါတယ်။သူတို့ဟာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာဆိုရတက်တွေကြားတိုက်ပွဲတွေပြင်းထန်နေတဲ့တိုင်းရင်းဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်သွယ်တဲ့ဆိုပြီးဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဒီလိုမျိုးစီးရဲမတည်ငြိမ်မဲ့လုံခြုံရေးစိုးရိမ်ရတဲ့အနေအထားမှာတရားမဝင်အသင်းဖွဲ့စည်းတွေနဲ့ဆက်သွယ်တယ်ဆိုပြီးအခုလိုဖမ်းဆီးထိန်းသိမ်းခံရတဲ့အနေအထားဟာအင်မတန်မှစိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်တယ်လို့လည်းကိုတိတ်နိုင်ကပြောပါတယ
်။စစ်ပူနေတဲ့ကိစ္စတွေရဲ့နောက်ဆက်သွယ်အနေနဲ့ဟိုကျွန်တော်တို့အခုအစိုးရဘက်ကလည်းဖမ်းဆီးထိန်းသိမ်းမှုတွေရှိကြလို့ပဲ။ကျိုင်းသားလက်နက်ကိုင်အဖွဲ့လေးတိတိဆစ်လေးကလည်းဖမ်းဆီးထိန်းသိမ်းမှုတွေများလာတာကိုကျွန်တော်တို့တွေ့ရတယ်။ဒါကျွန်တော်နိုင်ငံအတွက်တော်တော်ကိုဆိုးရတဲ့အခြေအနေမျိုးနဲ့ရင်ဆိုင်လာရင်ဆိုင်နေရတဲ့အခြေအနေဖြစ်ပါတယ်။
ဒီမိုကရေစီလမ်းကြောင်းပေါ်ဆောင်နေတဲ့မြန်မာနိုင်ငံတွင်းမှာဒီမိုကရေစီနီးလမ်းမကျဥပဒေပုံမှားတွေနဲ့ဖမ်းဆီးထိန်းသိမ်းအရေးယူမှုတွေလုပ်နေတာဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုထိခိုက်စေနိုင်တဲ့အတွက်အစိုးရအနေနဲ့ရောလွှတ်တော်အနေနဲ့ပါအမြန်ဆုံးပယ်ဖျက်ပြင်ဆင်စီစစ်တင်တယ်လို့လည်းနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းကအကြံပြုပါတယ
်။နိုင်ငံရေးနဲ့ဆက်ဆက်ပတ်သက်နေတဲ့ကျွန်တော်တို့ဥပဒေတွေပေါ့အဲ့ဒါလေးကိုကျင့်ဆင်ဖို့လိုပါတယ်။တချို့ပုံမှန်လေးကိုပယ်ဖျက်ဖို့လိုတာဖြစ်ပါတယ်ဒီတော်စုလွှတ်တော်ကလည်းဒီပုံမှန်လေးနဲ့ပတ်သက်ပြီးဥပဒေလေးနဲ့ပတ်သက်ပြီးတော့အများဆုံးပြန်လည်စီစစ်တည်တယ်လို့ကျွန်တော်တို့မြင်ပါတယ
်မြန်မာနိုင်ငံတွင်းမှာလက်တလောဖမ်းဆီးထိန်းသိမ်းမှုတွေတရားစွဲဆိုအရေးယူမှုတွေနဲ့အများဆုံးရင်ဆိုင်နေရတာကတော့နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာရေးသားခွင့်ကိုအဟန့်အတားဖြစ်စေတဲ့ပုံမှန်66ကားကြီးဖြစ်ပြီးလေယာဉ်မြေသိအရေးနဲ့ပတ်သက်လို့လည်းလေသမားအများစုဟာတရားစွဲဆိုခံရတယ်လို့ဖမ်းဆီးထိန်းသိမ်းခံနေရတဲ့အနေအထားဖြစ်ပါတယ်NND အစိုးရအနေနဲ့အမျိုးသားပြည်လဲတင်မြင်ရေးနဲ့တရားဥပဒေစိုးမိုးရေးကိုဦးစားပေးဆောင်ရွက်နေပေမဲ့လို့စီရေးပြိပခါတွေဖြစ်နေတဲ့တိုင်းရင်းဒေသတွေကတိုင်းရင်းသားတွေဟာမတရားဖမ်းဆီးချုံနောက်ခံနေရတဲ့လူခွေချိုးဖောက်မှုတွေနဲ့ရင်ဆိုင်နေရတဲ့အနေအထားဟာစိုးရိမ်စရာကောင်းတာကြောင့်အစိုးရအနေနဲ့နိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးနိုင်တဲ့အခြေခံဥပဒေပြင်ဆင်ရေးဦးစားပေးလှုံ့ဆော်ပြီးနိုင်ငံရေးကြောင့်အကျဉ်းချခံနေရသူဖမ်းဆီးထိန်းသိမ်းခံနေရသူအားလုံးကိုလွှတ်ပေးဖို့ကိုလည်းနိုင်ငံရေးကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်ရှင်